အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာပြီးတစ်နှစ်တာကာလအတွင်းမြန်မာနိုင်ငံမှာအပြောင်းအလဲတွေအများကြီးဖြစ်လာခဲ့တယ်လို့ကနေဒါနိုင်ငံကိုရောက်နေတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။9ရက်ကြာဒေါက်အောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်ကနေကနေဒါနဲ့မြန်မာအစိုးရကြားဓာတ်ရိုက်ချိတ်ဆက်မှုတွေပိုများလာပြီးမြန်မာနိုင်ငံတိုးတက်ရေးအတွက်အခွင့်အလမ်းတွေပိုမိုရရှိလာဖို့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်နဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတဲ့မက်ခင်ဖြူတွေကပြောပြပေးမှာပါရှင်။
မြူသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာပြီးတဲ့နောက်ပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းတိုင်းပြည်မှာတိုးတက်ပြောင်းလဲတဲ့အခြေအနေတွေအများပြားရှိခဲ့ပြီးအထူးသဖြင့်ပညာရေးနဲ့ကျန်းမာရေးကဏ္ဍတွေမှာတိုးတက်မှုတွေထင်ထင်ရှားရှားတွေ့ရနိုင်တယ်လို့ကနေဒါနိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအော်တဝါမြို့ကမြန်မာမိသားစုတွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်။ဒီ
နှစ်ကျော်အတွင်းမှာပြောင်းလဲတွေအများကြီးရှိခဲ့ပါတယ်။အချို့ပြောင်းလဲနေတော့မသိရဘူး။အခုပြန်ပြီးတော့ဖိတ်ကြည့်လိုက်တဲ့အခါကျတော့အပြောင်းလဲကတော်တော်များများရှိခဲ့ပါလားဆိုတာကိုကျွန်တော်ဒါသိချင်မှာဒါကအဲ့ကြောင့်ဒီအခုကျွန်တော်တို့ကနေတဲ့ဥပဒေနဲ့ပတ်နိုင်တာတော့ဖက်ဒရယ်ဘူရေစီတောင်ဆိုပါတယ်။ဒီဖက်ဒရယ်ဘူရေစီတောင်ဆိုတဲ့ဘုဆိုတာအချားမျိုးရေးရစေဘွားရေးရသူတွေနိုင်ငံရေးရအများကြီးလုံးကလာဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံရေးစေဘွားရေးလာတော့ကောင်းပါတယ်လူမှုရေးအကောင်းပါလည်းကောင်းပါတယ်ကြွားလေဝင်တော်တိုင်းတော်တိုင်းဟိုဒီလိုကြွားကြွားနေဆိုပဲပြောပြောပေါ့တော့မင်းသားလေဒီလိုပဲကြွားရဲလို့ပြောတယ်ကြွားလို့နိုင်ငံမှာဆိုရင်အထူးတိုးတက်မှုတွေဟာအင်မတန်မှကိုချင်းရှားပြီးအကြောင်းမှမြန်ဆန်ပါတယ်အထူးဖြစ်ဆိုလို့ရှိရင်ကြွားရဲကြောင်းမှရေးအခါသာမှာဆိုလို့ရှိရင်တိုးတက်မှုတွေဟာအင်မတန်မှမြန်ပါတယ်ထိရောက်ပါတယ်ကမ္ဘာနဲ့အပြည့်မှပြောရတဲ့အချိန်ကိုရောက်ပါတယ်အဲ့တော့ဒီလိုပညာရေးဘက်မှာလည်းအကြောင်းနဲ့ဖြစ်ပါတယ်။ကြောင်းသိနေတော့မှကြောင်းသိနေတယ်ပဲ။ဒါပေမဲ့ဒီနှစ်ကျော်ပြန်ကြည့်လိုက်တဲ့အခါကျတော့အရင်ဒီနှစ်ကျော်ကအခြေအနေနဲ့အခုအခြေအနေနဲ့ဘယ်လောက်ပွားပွားလဲဆိုတော့အဲ့ဒါကိုသာလို့အထင်ရှားမြင်ရပါတယ်။
ကနေဒါနိုင်ငံကို9ရက်ကြာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာမနေ့တုန်းကတော့ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တွေ့ဆုံပြီးမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့တာပါ။ဒီတွေ့ဆုံမှုအတွင်းမှာတော့ကနေဒါဝန်ကြီးချုပ် Trudeau ကအခုလိုပြောသွားပါတယ
်။ I look very much forward to talking about the development cooperation, the growing economic ties.The opportunities for Canada and Myanmar.
ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့စီးပွားရေးအရာဆက်ဆံမှုတွေတိုးမြှင့်သွားနိုင်ဖို့အပြင်ပြည်သူတွေအကျိုးရှိစေမယ့်ကိစ္စရပ်တွေမှာနှစ်နိုင်ငံစိုးရွားတွေကြားပိုပြီးတော့နီးကပ်တဲ့ဆက်ဆံရေးတိစောက်သွားနိုင်မယ့်အခွင့်အလမ်းတွေဆွေးနွေးသွားနိုင်ဖို့ကျွန်တော်မျှော်လင့်ပါတယ်။အုပ်ချုပ်ရေး၊ဒီမိုကရေစီစနစ်၊လူ့ခွင့်ရေးဆိုင်ရာကိစ္စတွေမှာကနေဒါနိုင်ငံအနေနဲ့မြန်မာစိုးရွားကိုဘယ်လိုမျိုးပံ့ပိုးကူညီသွားနိုင်မလဲဆိုတာတွေကိုဆွေးနွေးသွားချင်ပါတယ်။
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါနိုင်ငံကဒေါ်လာ၈တန်းကျော်ထောက်ပံ့မဲ့အကြောင်းကိုလည်းကနေဒါဝန်ကြီးချုပ်ကတွေ့ဆုံမှုအပြီးမှာထုတ်ပြန်ကြေညာခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ကနေဒါနိုင်ငံခီးစဉ်ကနေမြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်ရေးနဲ့ဤပညာဆိုင်ရာအထောက်ပံ့တွေပုံမရရှိလာဖို့မျှော်လင့်ရတယ်လို့နိုင်ငံအစိုးရတွေကြားမှာချိတ်ဆက်ဆောင်ရွက်မှုတွေပို့ပြီးတော့အားကောင်းလာစေမယ့်အခွင့်အလမ်းတစ်ရက်လည်းဖြစ်တယ်လို့ဒီဒေါ်ဆန်းစုကြည်ရဲ့ကနေဒါနိုင်ငံခီးစဉ်ဖြစ်မြောက်ရေးစီစဉ်သူတွေထဲမှာတဦးအပါအဝင်ဖြစ်တဲ့ကိုတင်မတီစောစောကပြောပါတယ်
။ကနေဒါမြန်မာဆက်ဆံရေးကတော့အရင်ကတော့ကျွန်တော်တို့ကောင်းပါတယ်တို့တော့လေအကြောင်းကြောင့်တော့သူကဒီဥစ္စာပေါ့နော်လူကိုယ်တိုင်မလာရောက်နေတာပဲရှိပါတယ်ဆိုတဲ့အခါမှာဒီတကာကတော့လမ်းတကာတစ်ချက်ဖွင့်နေပြီးတော့ကနေဒါနိုင်ငံနဲ့မြန်မာနိုင်ငံကြားထဲမှာပုံပုံပြီးတော့ပေါ့နော်ကျွန်တော်တို့အစိုးရဘက်ဆိုင်ရာတိုက်ရိုက်ချိတ်ဆက်လုပ်ကံမှုတွေအရှင်တူးမြင်ပြီးဆောင်ရွက်နိုင်မယ်လို့ကျွန်တော်တို့ကအပြုသဘောနဲ့အကောင်းမြင်တိုးတက်ပါတယ်အဓိကကတော့တို့အရင်ကပေါ့နော်ကျွန်တော်တို့ဒီတရားဝင်တို့မစညာစောညာလည်းပဲဟိုဘက်ကကျွန်တော်တို့ပါလီမန်အမတ်တွေမြန်မာနိုင်ငံကတည်းကကနေဒါမှာလာရောက်တက်တာတွေလာရောက်လေးလာရရှိတယ်ဒီကနေဒါဘက်ကပါလီမန်အမတ်တွေဟိုဘက်ကမြန်မာနိုင်ငံကပါလီမန်နဲ့မှာတော်တော်လေးလာရရှိတယ်တစ်ချက်ဒီနီးပညာပိုင်းတွေပေါ့နော်နိုင်ငံရေးနီးပညာပိုင်းတွေနောက်မနေ့ကဆိုလို့ရှိရင်ဖက်ဒရယ်ဆိုရနဲ့ပတ်သက်တဲ့မှုတွေကိုကျွန်တော်တို့အော်တာဝါမှာတို့ကောက်ဆောင်ချင်းတွေတွေ့ပြီးတော့ဒီလိုဆွေးနွေးကြတာရှိတယ်ပေါ့နော်ဒီလိုမျိုးနိုင်ငံရေးနဲ့ပတ်သက်တဲ့ဉာဏ်ပညာတွေပံ့ပိုးမှုတွေဆိုတော့ကနေဒါနိုင်ငံအနေနဲ့ကတော့သူ့ရဲ့ policy ကိုကသူတို့ကတက်နိုင်တယ်ပေါ့နော်သူတို့ကနောက်ကိုရနေပြီးတော့အကောင်းဆုံးသူတို့ကတိုးမြင့်ပြီးတော့လုပ်ဆောင်နိုင်အောင်သူတို့ကူညီပံ့ပိုးပေးတဲ့နေရာမျိုးမှာရှိပါတယ
်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့မှာတော့အော်တဝါမြို့ကနေထွက်ခွာပြီးတိုရွန်တိုမြို့ကိုခီးဆက်မှာပါဒီတိုရွန်တိုမြို့ရှိရာ Ontario ပြည်နယ်ရဲ့အုပ်ချုပ်ရေးမှူးနောက်ပြည်နယ်အစိုးရဝန်ကြီးချုပ်တို့နဲ့ဒေါ်ဆန်းစုကြည်ဒီကနေ့ညနေပိုင်းမှာတွေ့ဆုံဖို့ရှိတယ်လို့တိုရန်တိုမြို့တော်ဝင်နဲ့လည်းမနေ့ပြန်မနေ့ပိုင်းမှာတွေ့ဆုံမှုရှိပါတယ်။အဲ့နောက်မှာတော့တိုရန်တိုမြို့ကမြန်မာမိသားစုတွေနဲ့လည်းဒေါ်ဆန်းစုကြည်တွေ့ဆုံအောင်မှာဖြစ်ပါရဲ့ရှင်။